ဒီကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲစောပိုင်းရလာတွေရရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအတော်များများကိုရခိုင်မျိုးသားပါတီကအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းဘာသာရေးလူမျိုးရေးပဋိပက္ခတွေအကြီးအကျယ်ကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့စစ်မှန်တဲ့ Federal စနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်အဝရနိုင်ပါမလားဆိုတာကိုတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်အတွက်ရှင်ပြန်ရမှာရခိုင်အမျိုးသားပါတီ RNP ဟာအာဏာရကျန်းခိုင်ဖွံ့ဖြိုးရေးပါတီ USDP ကိုနေရာအများစုမှာအနိုင်ရခဲ့ကြောင်းတပ်ဖြူမျိုးနယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ RNP ခေါင်းဆောင်တုပ်ဖြစ်သူဥပရှင်က VOE ကိုပြောပါတယ
်။ခိုင်ပြည်နယ်မှာကျွန်တော်တို့နိုင်တဲ့နေရာကပြည်နယ်လွှတ်တော်မှာ20နဲ့23နေရာအနိုင်ရတယ်လို့ကျွန်တော်တို့ကစဉ်းစားထားပါတယ်။အဒီဗျူလည်းပါမထူးသေးတာတော့အရှိမရှိနိုင်တဲ့ဖဲချင်းတွေကတော့ထွက်နေပြီပဲထွက်နေတဲ့အချိန်ကဆိုကျွန်တော်တို့အမျိုးသားလွတ်တော်မှာ12နေရာရှိရဲ12နေရာကျွန်တော်10နေရာရတာပေါ့ပြည်သူလွတ်တော်မှာ18နေရာရှိရဲ့နေရာမှာကျွန်တော်က12နေရာရမှာပေါ့
ရွေးကောက်ပွဲမှာရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်တွေဘက်ကမတမာမှုတချို့ရှိခဲ့ပေမဲ့မဲဆန္ဒနယ်မြေအများစုမှာသူတို့ပါတီကိုယ်စားလှယ်လောင်းတွေအနိုင်ရခဲ့တယ်လို့ဥပရှင်ကပြောပါတယ်။တီထောင်စုလွတ်တော်မှာတိုင်းရင်းသားပါတီကြီးတစ်ခုဖြစ်လာမဲ့ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအပြီးအာဏာရလာမဲ့ပါတီနဲ့ပတ်သက်လို့သဘောထောက်ကိုအခုလိုပြောပြပါတယ်
။တိုင်းရင်းသားလူမျိုးတွေကိုလူမျိုးချင်းမျိုးရှိတဲ့ဒီလူမျိုးချင်းမျိုးကိုအခြေခံတဲ့ပြည်နယ်ကြီးနဲ့တီထောင်စုကိုဖွဲ့စည်းရမယ်။ဒီရည်ရွယ်ချက်ကအခြေခံပြီးတော့နောက်တိုင်းရင်းသားအလုံးတန်းတူရေးဒီမိုကရေစီဆိုတဲ့အချက်တွေရှိပါတယ်ကျွန်တော်ကဒီမူဒီကိုလက်ခံတဲ့ဗမာကောင်ဆောင်တွေထူထောင်တဲ့နိုင်ငံရေးပါတီတွေနဲ့ကျွန်တော်စကားပြောရမှာပေါ့။သူကဗမာကောင်ဆောင်တွေထူထောင်တဲ့နိုင်ငံရေးပါတီကဘယ်ပါတီမှတိုင်းရင်းသားတွေကိုတန်းတူရည်တူလို့ဘယ်နိုင်ငံရေးပါတီကမှလက်မခံဘူးလေ
။ဒီတော့တွင်မှာပဲဘာသာရေးလူမျိုးရေးအရာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တွင်ရွေးကောက်ပွဲမှာဘာသာခြားတွေကန့်သက်ခံခဲ့ရတဲ့အပေါ်ရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းက VOE ကိုအခုလိုပြောပါတယ
်။ဒီလိုတည်းမဲထည့်ခွင့်မရှိတော့လို့သူတို့အချင်းချင်းပဲလေတဲ့ဗဒမဲရသွားတယ်ဗျ။ရခိုင်မှာကြတော့ဒီမွတ်စလင်တွေကိုတရားနဲ့ရကြိုတင်ပြီးတော့မဲထဲမယ်နိအပြင်းမထွဲဖို့လို့အာနာပါနေကလာအဲ့လိုအမင်းထုတ်တာလေ။သူတို့ရခိုင်တွေသူတို့အချင်းချင်းမဲတဲ့သူတို့အချင်းချင်းနိုင်တော့ဗော။အစ္စလာမ်ဘာသာဝင်တိုင်းမဲထည့်ခွင့်မရှိဘူး။အဲ့ဒီမှာအစ္စလာမ်ဘာသာတဲ့မှာကမန်ဆိုတဲ့လူမျိုးတစ်မျိုးရှိတယ်။သူတို့မှာစီစီအကပြတွေပါဒီလေးရှိတယ်။သူတို့ကြတော့မဲထည့်ခွင့်ရှိတယ်ဗျ။အမြဲအချင်းဆိုရင်အစ္စလာမ်ဘာသာထဲမှာရိုဟင်ဂျာလို့ပြောတဲ့လူတွေကိုမဲထည့်ခွင့်အရွေးခံခွင့်မပြုတာပါအဲ့ဒါပဲ
ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာကိုရခိုင်တိုင်းရင်းသားတွေဘက်ကပါဝင်ဖြေရှင်းခွင့်မရတာဟာအခြေအနေတွေကိုပိုးပြီးခက်ခဲစေတယ်လို့မြင်ကြောင်းဥပရှင်ကပြောပါတယ
်ဖြစ်နေကြတာကကျွန်တော်ရခိုင်ပြည်ထဲမှာဘင်္ဂလီနဲ့ကျွန်တော်ရခိုင်ပြည်ကြာကြနာဖြစ်နေကြတာအမြင်ပေါ်မှုဖြစ်နေကြတာအကြတီးတွေ့နေကြတာဒါမဲ့ဖြေရှင်းတာကဗမာကောင်းဆောင်တွေဖြေရှင်းတာအဲ့တော့ကိုယ်တိုင်ကအမှားကြီးဒီအမှားကြီးကိုကျွန်တော်တို့ကကိုယ်ကိုယ်တိုင်ဖြေရှင်းဖို့လိုတယ်ကိုယ်ကိုယ်တိုင်ဖြေရှင်းနိုင်ခွင့်ကိုဗမာကောင်းဆောင်ဒီစီကကျွန်တော်တို့ကဒါဥပဒေရကိုလိုချင်နေကြတာ
ရခိုင်မျိုးသားပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နေရာပေါင်း89နေရာကိုဝင်ရောက်ရှင်ပြန်ရမှာတော့လက်ရှိထွက်လာတဲ့စီးရင်တွေအရလက်ရှိထွက်လာတဲ့စီးရင်တွေအရ55နေရာမှာအနိုင်ရထားတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရှင်